စကိုင်းတိုင်းရင်းမပင်မြို့နယ်ချင်းတွင်းမြစ်ဘေးကတန်ပိုရွာကိုဒီဇင်ဘာ5ရက်ဒီကနေ့ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်နေအိမ်ပေါ်ကြားရောက်ပောက်ကွဲခဲ့လို့အမျိုးသမီး3ဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေဟာအသက်40အရွယ်အမျိုးသမီး2ဦးနဲ့အသက်20ကျော်အရွယ်အမျိုးသမီး2ဦးလို့ဖြစ်ပြီးဒဏ်ရာရသူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်4ဦးလို့ဖြစ်တယ်လို့ဒေသခံ2ဦးကအခုလိုပြောပြပါတယ်
။အောင်စရာတကုံဖြေတောင်းကုံပေါ့နော်။အောင်စရာတကုံကနေကျွန်တော်တန်မိုးရွာကိုတော့လက်နက်ကြီးနဲ့ကြတာပေါ့နော်အဲ့ဒီကပြစ်လိုက်တဲ့လက်နက်ကြီးကတမ်းမိုးအားတဲ့ကိုကြတယ်အိမ်နေတလုံးပေါ့နော်နေတလုံးမှကြတယ်အမျိုးသမီး3ဦးနဲ့ကလေးအမျိုးသမီး3ဦးနဲ့တင်ဖုန်းနဲ့ကလေးလေးတော့ထိခိုက်ဒဏ်ရာပေါ့နော်ထိခိုက်ဒဏ်ရာရတယ်ဟုတ်ကဲ့ကလောလောဆယ်ရွာထဲမှာတော့လူမရှိဘူးပေါ့နော်ဝါရဲမိသူတွေအပြင်တော့နည်းနည်းချောင်းထားတယ်ပေါ့ချောင်းထားတယ်ပေါ့နော်ကလေးကကျွန်တော်တို့ခွန်9နှစ်နဲ့9နှစ်အကြာနေမှာဗျာမျိုးတော့မဟုတ်ဘူးဗျာဒီအိမ်မှာအလင်လာတဲ့သူပေါ့နော်ကားပြောရင်းနဲ့ဖြစ်သွားတ
ယ်။တေဆုံးသူတွေဟာတာမန်အယတားတွေသာဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကတစ်ဖက်သက်လက်နက်ကြီးနဲ့ပစ်ခတ်လို့တေဆုံးတာလို့ဒေသခံတွေကဆိုပါတယ်။တံပိုကျေးရွာဟာချင်းတွင်းမြစ်ဘေးမှာရှိပြီးစစ်တပ်ကတစ်ထုတ်ယူတဲ့တစ်ကွင်းအနီးနားမှာရှိတဲ့အတွက်မကြာခဏနယ်မြေရှင်းလင်းခံရတဲ့ကျေးရွာတေရွာလည်းဖြစ်ပါတယ်။တစ်ဆက်ထဲမှာပဲရမပင်မြို့နဲ့ကိုက်ရက်မှာရှိတဲ့ပလဲနယ်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းတာကြောင့်ဒေသခံ1000နီးပါးစစ်ဘေးရှောင်နေကြရပါတယ်။စီဘေးဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ်
။စီဘေးဆောင်တွေကတော့ရှိတာပေါ့ဗျာ။ကျွန်တော်တို့ဒီဇင်ဘာတရက်နေ့ကမိချုပ်ခံရတဲ့ညာကုန်းကြီးကဆိုလဲဒါရွာလေးကိုပြန်မဝင်ရဲကြသေးဘူး။ကန်တော့အမီဝင်းပြင်ကအကြီးရွာတွေပေါ့နော်။ဒီလိုကလည်းရွာလေးကိုဟိုပြန်မဝင်ရဲကြသေးဘူး။နိုဝင်ဘာ29 28တော့ဒီကန်တော့စခန်းကိုအတိုက်ခါတာဆိုတော့ကန်တော့ပါဝင်ဒီကန်တော့နဲ့နီးတဲ့ကြီးရွာတွေပေါ့နော်။ဒါစီတို့ဟိုမောင်လာပြည့်တို့ကျောင်းဝန်သူတို့မဲစရက်တို့ကျွန်တော်တို့ဒီကိုးပင်တို့ရက်ကန်တို့ပေါ့နော်။အစားရှိခြင်းအိမ်သာဝန်းကျင်ရွာတွေကလည်းဒါရွာတွေကိုကောင်းကောင်းမပြန်ရဲကြသေးဘူးပေါ့နော်။ဒီဘေးရှောင်တွေကဆိုရွာကလည်းနည်းနည်းများတော့အဝါလောက်တောင်းဝန်းကျင်လောက်တော့ရှိမှာပြန်။တခြားကြီးရွာတွေမှာပွားပြီးတော့အငြိကြရတာရှိသေးတယ်။
စစ်ဘေးရှောင်တထောင်နီးပါးဟာတောတောင်တွေထဲခိုလုံနေကြရပြီးစစ်နာရိတ်ခအကူအညီတွေလည်းလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်စစ်တပ်ဟာပလဲမြို့ပေါ်မှာအထိုင်ချတပ်ဆွဲပြီးပလဲမြို့နယ်ထဲကကျေးရွာတွေကိုမကြာခဏအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာအမြဲလိုလိုစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ